စကိုင်းတိုင်းကျွန်းလာမြို့နယ်ဝေလာမူရွာကိုတောက်ကြနေ့ညပိုင်းတုန်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။လောလောဆယ်ဝေလာမူရွာသား900ကျော်နဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ကျေးရွာလူကျေးရွာသား2000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်ထွက်ပြေးနေရပြီးတော့စားသောက်အစားအစာတွေနဲ့ဒီဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါဦးခင်ဗျာ။
စကိုင်းတိုင်းကျွန်းလာမြို့နယ်ဝေလမှုရွာမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးမတ်လဇန်ကလေကြောင်းကတိုက်ခိုက်ခဲ့တာအခုတခါတိုက်ခိုက်ခံရတာကဒုတိယအကြိမ်ဖြစ်ပါတယ်ဝေလမှုရွာကိုစစ်ကောင်စီတပ်ကဧပြီလ15ရက်တကြံအကြက်နေ့ညနေပိုင်း9နာရီလောက်ကဝင်ရောက်မီးရှို့ခဲ့တဲ့အခြေအနေကိုဒေသခံတယောက်ကအခုလိုပြောပါတယ
်ဒီနေ့ဆိုလို့ချင်းစစ်သားရဂုံးကြီးရွာမှာအခြေချဘယ်လိုမှဝေလမှုရွာကိုမီးရှို့နေတယ်မနိုင်ခွဲလောက်ကအင်ဂျီက20ကျော်ကျော်လောက်ရှိရအခုချိန်ကြီးအောင်ကတော့ငင်းကြီးရဝလမှုရောက်ပီရက်တီရှိရတင်ပြမရှူရပြခီးကြိုက်ဖန်ရှိချင်းရတော့ဝလမှုရတဲ့ကတော့မရှိဘူးပြုံးကြီးရတဲ့ဆိုရင်တော့ရှိရနှစ်ယောက်ဟုတ်ပုံးကြီးရနဲ့ဝလမှုရနဲ့ဆက်ရရဝင်လာတော့ကြာကြီးရပါပုံးကြီးရပဲ3ရက်လောက်ရှိဒီနေ့ရောဆိုရင်4ရက်မြောက်နေရ
ဝေလမှုရွာကိုမလတရနေကလေချောင်းကနေရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရွာသူရွာသားတွေကတခြားကျေးရွာတွေနဲ့တောတောင်တွေထဲကိုတိမ်းရှောင်ခဲ့ကြရတယ်လို့ဆက်ပြောပါတယ
်။ဒီချိန်ကျောင်းကတော့ကြောက်ကြရဲ့သုံးလပိုင်းတရနေကလေနဲ့ပြစ်ပြီးကြရဝင်နေစိတ်ကောင်းသွားပြီဆိုအဲဒါအချိန်ကျောင်းပြန်ပြီးတော့မှနောက်တစ်ချက်ပြန်လာတယ်။အဲတော့ကတော့သူကလေနဲ့ပြစ်သွားပြီဒီဝေလမှုရွာပိုက်သပတ်နဲ့လေနဲ့ပြစ်ပြီးတော့မှလေ6စီးနဲ့ပဲအဲတော့3ရက်ပြည့်တယ်3ရက်လီချရတယ်ဒီဆရာမလေးစီရင်ဆရာမစီဆရာမ3ရောက်နေမင်းကလေးအမျိုးသမီးတယောက်ရောဖန်ခေါ်တယ်သူရဲ့နောက်ဆုံးချင်းရတော့ဘာတင်မှတော့မရသေးအဲ့ချိန်မှာဒီရွာလူငယ်2ယောက်ကိုလည်းသူတို့လည်းဖန်ခေါ်ပြီးတတ်ထားကြတယ်မလာတရနေ့ပြည့်ပြီးကြရမင်းနဲ့ပြည့်ပြီးကလူရအကုန်ဖြတ်ပြေးသွားကြတယ်အခုရှင်နေချင်းကြီးရမှာဖြတ်ပြေးသွားတဲ့လူကြီးကတော့အကုန်တရာလုံးနှီးပါဟောတယ်
တိတ်ဆောင်နေသူစစ်ပြေးဒုက္ခသည်တွေဟာလုံခြုံတဲ့နေရာထိုင်ခြင်းစားနပ်ရိက္ခာအပြင်စိတ်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေကိုလည်းလိုအပ်နေတယ်လို့တခြားဒေသခံတဦးကပြောပါတယ
်ဒီစပင်းဆောင်နေရတဲ့ပြည်သူတွေကစိတ်ချောက်ချာပြီးတော့စိတ်ထိခိုက်မှုတွေတအားဖြစ်နေရလေဒါတခုခုဆိုရင်ထိတ်လန့်နေတဲ့အရာမျိုးတွေပဲတောက်လျှောက်ဖြစ်နေတာကိုဟုတ်လုံးလုံးနဲ့အတန်ကြားရင်ကိုသူတို့မခံနိုင်ဘူးပေါ့နော်အလိုမျိုးဖြစ်နေရဟုတ်ဒီဟာပတ်ချလေကိုလင်းနဲ့ပြစ်လိုက်တာဆိုတော့လင်းလာပြီဆိုရင်လူတွေကထိတ်ထိတ်ပြပြနဲ့ပေကြီးလူပြည့်ရမှမပြီးပေါ့နော်လူပြရခက်နေရမျိုးကြီးဖြစ်တာကိုပေါ့စစ်ဆောင်တွေအတွက်ဆိုရင်ဒီကသူတို့ရဲ့ဟိုနေရာထိုင်ခြင်းလုံခြုံမှုရဲ့ပြီးတော့ဆိတ်ဖြစ်တဲ့နေရာပေါ့နော်ပြီးရင်ဟိုစာနာရိတ်ခါဆေးဝါးရဲ့ပြီးလို့ဆိုရင်ဒီစိတ်ပိုင်းဆိုင်ရာကိုကုစားနိုင်တဲ့အရာမျိုးပေါ့
ဝေလမှုရွာမှာအင်ဂျီ130လောက်ရှိပြီးလူဦးရေ400ကျော်လောက်တိမ်းရှောင်နေရသလိုဝေလမှုရွာပတ်ဝန်းကျင်ကကျေးရွာတွေကလူတွေပါတိမ်းရှောင်နေတာကြောင့်စုစုပေါင်း2000ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်။ဒီလိုတိမ်းရှောင်နေကြသူတွေထဲမှာကျောင်းသူကျောင်းသား80လောက်အနည်းဆုံးပါဝင်နိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့ကျွန်းလာမြို့နယ်ဝေလမှုကျေးရွာမှာ PDF အမိခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျေးရွာကိုစစ်ဆေးဆောင်ရွက်ဖို့သွားချိန်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေသိမ်းဆီးရမိခဲ့တယ်လို့မတ်လ1ရက်ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။